Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်မတ်လ1ရက်အင်္ဂါနံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းကရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ရုရှားယူကရိန်းဒုတိယအကြော်ဆွေးနွေးဖို့သဘောတူလိုက်တဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုမက်လာကုန်ပိုင်းမှာကျင်းပဖို့ရှိတဲ့အကြောင်းစရာတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့ဂမ်ဘီယာမြန်မာအမှု ICJ တရားရုံးမှာဒုတိယအကြိမ်ကြားနာမှုပြီးဆုံးခဲ့တဲ့အခြေအနေကိုတင်ပြမှာပါ။အဲဒီနောက်မှာတော့
ဒီအချက်မဲ့စစ်ကောင်စီကရမ်းရင်လေးစီးနဲ့ပေါ့နော်ညီမကြီးမျိုးနဲ့ဝဇိန်းတော်တချို့ကိုပြစ်ခတ်တာတွေလုပ်ပါခဲ့အခုလက်ရှိနေထားကကျွန်တော်တို့ဝဇိန်းတော်ရဲ့နောက်ဖက်ကတပြေးအေးကျေးရွာကိုအချက်မဲ့စစ်ကောင်စီနဲ့ကျွန်တော်တို့ခံပူးပေါင်းပြီးတော့ဖွဲ့တယ်တိုက်ပွဲအကြီးမားဆုံးပေါ့နော်ပြစ်နေတာရှိပါတယ်
ဒါကတော့ကဏီနဲ့ရင်းမပင်ဒေတာဘက်မှာစစ်ကောင်စီကရဟတ်ရင်3တိုက်ခိုက်တဲ့သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်မကပြောပြမှာပါရှင်
။ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တို့ရဲ့ဘယ်လာရုစ်နယ်စပ်မှာတနင်္လာနေ့ကကဏ္ဍဦးဆွေးနွေးပွဲအတွင်းအပြစ်ခတ်တွေချက်ချင်းရပ်ပြီးရုရှားတပ်တွေပြန်ပြီးရုတ်သိမ်းဖို့အတွက်ယူကရိန်းဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာငြိမ်းချမ်းရေးဆွေးနွေးပွဲကိုဒုတိယကြိမ်ထပ်ပြီးပြုလုပ်မှာဖြစ်ကြောင်းနိုင်ငံအစိုးရတွေကပြောပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာ9ရက်ရှိလာပြီဖြစ်ပေမဲ့ယူကရိန်းမြို့ကြီးတစ်မြို့ကိုမှရုရှားကမသိမ်းနိုင်သေးပါဘူး။ယူကရိန်းမြို့တော်ခီယက်ကိုဝင်လာတဲ့ရုရှားတပ်တွေကလည်းမြို့နဲ့15မိုင်လောက်အကွာမှာပဲရှိနေသေးတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအခြေရန်အရာရှိတူကပြောပါတယ်။ရုရှားတပ်တွေမြို့တော်တွေကိုဝင်မလာအောင်ယူကရိန်းဘက်ကအခုခံထားနိုင်ကြောင်းနဲ့ရုရှားဘက်ကစိတ်ပျက်လာတာတွေ့ရကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနယ်စပ်တစ်လျှောက်မှာချထားတဲ့ရုရှားတိုက်ခိုက်ရေးအင်အား85ရာခိုင်နှုန်းလောက်ကိုသုံးဖို့အတွက်ပိုင်ဖြတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လူမှုမီဒီယာတွေမှာတော့ရုရှားတင့်ကားတွေနဲ့စစ်ရင်တန်းတွေကိုမတွေ့ရပါဘူး။စစ်လေယာဉ်တွေရဟတ်ယာဉ်တွေကလည်းပြစ်ချတာခံရတယ်လို့စစ်တုံးရင်တွေမှာစီမရှိတဲ့အတွက်တပ်သားတွေလမ်းပေါ်မှာပဲတောင်းတနေတာတွေ့ရတယ်လို့အရာရှိတွေကပြောပါတယ်။ရုရှားရဲ့ကျူးကျော်မှုကြောင့်ယူကရိန်းမှာတည်ဆွတ်ရတဲ့အရတားကအနည်းဆုံး350နဲ့ဒဏ်ရာသူက1900လောက်ရှိနေတယ်လို့ယူကရိန်းအစိုးရကတနင်္ဂနွေနေ့မှာပြောပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေမှုတွေရပ်ဆိုင်းပြီးယူကရိန်းကနေရုရှားတပ်တွေပြန်ပြီးဆုတ်ခွာဖို့နဲ့ရန်လိုကျူးကျော်တဲ့ရုရှားကိုအထီးကျန်အောင်လုပ်ဖို့အတွက်ဒီသတင်းပတ်သက်မဲခွဲဆုံးဖြတ်မှုမလုပ်ခင်မှာတနင်္လာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်193နိုင်ငံဟာယူကရိန်းအရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။တနင်္လာနေ့ညီလာခံမှာကုလသမဂ္ဂဆိုင်ရာယူကရိန်းတာမကြီးဆာဂေးကတ်စလီယာကနိုင်ငံတကာငြိမ်းချမ်းရေးဟာယူကရိန်းအရေးငြိမ်းချမ်းမှုပေါ်မှာမူတည်နေတယ်လို့ပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတာမကြီးကတော့သတင်းမီဒီယာတွေကသတင်းတုအများပြားကိုထုတ်လွှင့်နေကြောင်းနဲ့ရုရှားတပ်တွေဟာယူကရိန်းရက်ဖက်နေရာတွေကိုပစ်ခတ်တာမရှိတယ်လို့ယူကရိန်းပြည်သူတွေအတွက်ချိန်ချောက်မှုမရှိဘူးလို့ပြောကြားခဲ့ပါတယ်။ February 25ရက်တောက်ကြာနေ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့အစည်းအဝေးကနေရုရှားကဗီဒိုအာနာသုံးပြီးပယ်ချခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းနဲ့အလားတူတဲ့မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အထွေထွေညီလာခံမှာတော့ဘယ်နိုင်ငံကမှဗီတိုအာနာသုံးပယ်ချခွင့်မရှိသလိုဒီမူကြမ်းအတွက်ထောက်ခံမဲအ ਨੇ ဆုံး3ပုံ2ပုံရပြီးအတည်ပြုနိုင်မယ်လို့အနောက်နိုင်ငံတန်တမန်တွေကမျှော်လင့်ထားကြတာပါဒီမူကြမ်းအတွက်အ ਨੇ ဆုံးနိုင်ငံပေါင်း80ရဲ့ထောက်ခံမဲရထားတယ်လို့တနင်္လာနေ့မှာတန်တမန်တွေကပြောပါတယ် EU ဥရောပသမဂ္ဂမှာယူကရိန်းပါဝင်ဖို့အတွက်တရားဝင်ပန်ကြားချက်ကိုတနင်္လာနေ့မှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကလက်မှတ်ရေးထိုးလိုက်ပြီးEU အနေနဲ့ယူကရိန်းကိုအဖွဲ့ဝင်ဖြစ်ချက်ချင်းလက်ခံဖို့လဲပန်ကြားလိုက်ပါတယ်
။ Мы звертаемось до Европейского союза щодо невідкладного приєднання
ယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ချက်ချင်းလက်ခံဖို့အတွက်ကျွန်တော်တို့ပန်ကြားပါတယ်။ ယူကရိန်းနေနဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုကာကွယ်ဖို့လိုအပ်နေတဲ့အတွက်ဒီထူးခြားတဲ့အခြေအနေအောက်မှာ EU အနေနဲ့ယူကရိန်းကိုအဖွဲ့ဝင်ဖြစ်နဲ့ချက်ချင်းလက်ခံဖို့ယူကရိန်းသမ္မတကပြောကြားခဲ့တာပါယူကရိန်းအနေနဲ့ဥရောပတိုက်သားတွေအားလုံးနဲ့အတူတကွရှိဖို့ရည်မှန်းချက်ထားတာဖြစ်ပြီးအားလုံးညီညွတ်ညီမျှရှိဖို့ဖြစ်ကြောင်းလည်းပြောပါတယ် EU မှာယူကရိန်းပါဝင်ခွင့်တင်ဝင်လျှောက်ထားချက်ကိုယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှာမာဟောနဲ့လွှတ်တော်ဥက္ကဋ္ဌရက်စလန်စတက်ဖန်ချက်တို့ရှေ့မှောက်မှာယူကရိန်းသမ္မတကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ယူကရိန်းကိုအဖွဲ့ဝင်ဖြစ်နဲ့လက်မခံဖို့ EU ဥရောပသမ္မတကိုတောင်းဆိုရင်ယူကရိန်းဝန်ကျင်မှာစင်အားအကြီးကျယ်ချထားတဲ့ရုရှားကပြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့မှာပဲယူကရိန်းနိုင်ငံတည်းကိုစတင်ဝင်ရောက်ကျူးကျော်ခဲ့တာဖြစ်ပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တဲ့9ရက်မြောက်နေ့မှာပဲအမေရိကန်ဗန်နိုင်းဝန်ကြီးဌာနကရုရှားဗဟိုဘဏ် RCB နဲ့ရောဓာတ်ရဲရင်းနှီးမြှုပ်နှံမှုဆိုင်ရာ RDIF နဲ့ပါဆက်ဆံမှုဖြတ်တောက်မှာဖြစ်ကြောင်းသမ္မတအီမြူကပြောကြားလိုက်ပါတယ်အခုလိုလှုပ်ဆောင်တာဟာပူတင်အစိုးရအတွက်အကြီးအကျယ်ရိုက်ခတ်မှုရှိလာစေမှာဖြစ်ကြောင်းဘိုင်ဒန်အစိုးရအဖွဲ့အကြီးအကဲအရာရှိတူကပြောပါတယ်ရုရှားဘဏ်အနေနဲ့အမေရိကန်ဒေါ်လာဘီလီယံ630လောက်ကိုချုပ်ကင်ထားမယ်လို့သမ္မတအင်ဗျူအရာရှိတွေကခန့်မှန်းထားတာပါရုရှားဘဏ် RCB ကတော့ရုရှားစီးပွားရေးနဲ့ငွေကြေးပြန်ပြီးခိုင်မာလာစေဖို့အတွက်ဒီငွေတွေကိုရုရှားဒါမှမဟုတ်သူတို့ထိန်းချုပ်ထားတဲ့နေရာတွေကိုပြောင်းယူဖို့အတွက်စူးစမ်းနေတာဖြစ်ကြောင်းအမေရိကန်အရာရှိတွေကသတင်းတောက်တွေကိုပြောပါတယ်ယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာနိုင်ငံအများပြားကအရေးယူဒဏ်ခတ်နေကြတာဖြစ်ပြီးတနင်္လာနေ့မှာပဲဗြိတိန်အစိုးရကဗြိတိန်ကုမ္ပဏီတွေကိုရုရှားဗဟိုဘဏ် RCB နဲ့ NWF တို့ကနေငွေအလွှဲပြောင်းလုပ်ခွင့်ပိတ်ပင်လိုက်တယ်လို့စင်ကာပူကလည်းဘဏ်ငွေအလွှဲပြောင်းအပါအဝင်အရေးယူကန့်သတ်မှုအသစ်တွေချမှတ်ကြောင်းကြေညာခဲ့တာပါ
ပြည်ရေးအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုလာမယ့်မတ်လ28ရက်နဲ့29ရက်နေ့တွေမှာဝါရှင်တန်ဒီစီမှာပြုလုပ်မယ်လို့အမေရိကန်သမ္မတအင်ဖြူတော်ကထုတ်ပြန်ပါတယ်။ဒီအစည်းအဝေးဟာအမေရိကန်အာဆီယံဆက်ဆံရေး45နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်ဖြစ်တယ်လို့ပဲအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံဒေသနဲ့ဆက်ဆံရေးကိုအလေးထားပြီးဒေသရင်းစိန်ခေါ်အကဲစမ်းချက်တွေကိုအပြည့်ထုတ်ဖို့အာဆီယံရဲ့အရေးပါမှုကိုအတိအမှတ်ပြုတာဖြစ်တယ်လို့လည်းအင်ဖြူတော်ပြောခွင့်ရဂျန်ဆာကီကထုတ်ပြန်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုပါဝင်ခွင့်ပြုမပြုကိစ္စကိုတော့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။ဒါပေမဲ့လည်းအာဆီယံဒေသအစင်းမြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံပါဝင်မှုကိုကန့်သတ်ပြီးနိုင်ငံရေးအရမဟုတ်သူကိုပဲဖိတ်ဖို့အာဆီယံက2021ခုနှစ်အောက်တိုဘာလဆုံးဖြတ်ချက်အပေါ်မှာအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းအရင်ကပြောထားမူပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တာကြောင့်အာဆီယံဘက်ကအခုလိုဆုံးဖြတ်ထားတာပါပြီးခဲ့တဲ့အာဆီယံအစင်းမြင့်အစည်းအဝေးတွေမှာလည်းမြန်မာနိုင်ငံကိုစားပြုမှုကိုကန့်သတ်ထားခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာမနစ်ကဆက်အနာသိမ်းမှုကိုကန့်ကွက်ထားသလိုဒီမိုကရေစီပြန်ဖော်ဆောင်ဖို့ကိုလည်းတိုက်တွန်းထားပါတယ်မုံရွာအချင်းထောင်ကအထူးတရားရုံးမှာ NLD အစိုးရလက်ထက်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်အပေါ်အာဂရီလိုက်စားမှုတိုက်ဖြတ်ရေးပုံမှန်55နဲ့အမှု9မှုဆွဲဆိုထားတာကိုမနေ့ကတမှုကို3နှစ်နဲ့စုစုပေါင်းထောင်ဒဏ်22နှစ်ချမှတ်လိုက်တယ်လို့တရားရုံးနဲ့နှိစက်တဲ့သူတအူက VOA ကိုပြောပါတယ်ဒေါက်တာမြင့်နိုင်ဘက်ကအထက်တရားရုံးတွေကိုအစဉ်စဉ်အယူခံတက်မတက်ကိုတော့မသိရသေးပါဘူးတတုဒူဖို့လိုက်စင်ရသူတွေကြွေးကြံပေးဖို့ပြက်ကွက်မှုကိုပြန်မတောင်းခဲ့တာအမျိုးသမီးဂေဟာတစ်ခုအတွက်ခွင့်ပြုမိတ်ချမှတ်ပေးရမှာလုပ်ငန်းရှင်တအူးကအဲ့ဒီဂေဟာအတွက်ကားလူတန်းခဲ့တာတင်တာခေါ်ယူမှုမှာတင်တာစီးရင်ပေါက်ကြားစေခဲ့လို့နစ်နာစေတာစရာတွေပါတဲ့အမှု9မှုနဲ့ဒေါက်တာမြင့်နိုင်ကိုမနေ့ကအမိတ်ချမှတ်ခဲ့တာပါပြစ်မှုစီးရင်ခံရပေမဲ့တရားရုံးမှာဒီအမှုတွေကိုကျူးလွန်ကြောင်းတစ်ဖက်ဆွဆွဲသူတွေဘက်ကတင်ပြနိုင်တာမရှိဘူးလို့အမည်မဖော်လိုတဲ့တရားရုံးနှိဆက်သူတအူးကလည်း VOA ကိုပြောပါတယ်လက်ရှိမှာတော့ကျန်းမာရေးချိုးတက်နေတဲ့ဒေါက်တာမြင့်နိုင်ကိုရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်မလျော်ဩဇာသုံးလုပ်တယ်ဆိုတဲ့ရာဇသက်ကြီးပုံမှန်181စာလုံးနဲ့လည်းထပ်မံတရားစွဲထားပါရဲ့ရှင်။က ကရင်ပြည်နယ်မြဝတီခရိုင်လေးကေကော့စစ်ဘေးရှောင်တွေနေထိုင်ရာနေရာတွေမှာလူအစုအဝေးနဲ့ဖျားနာမှုတွေရှိလာပြီးအိုမီကရွန်ကိုဗစ်ကပ်ရောဂါကူးစက်တာတွေကိုလည်းကျန်းမာရေးဝန်ထမ်းတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။ဖေဖော်ဝါရီလ18ရက်နေ့ကနေ25ရက်နေ့အထိလေးကေကော့စစ်ဘေးရှောင်စခန်းမှာကိုဗစ်လက္ခဏာရှိတဲ့သူတွေကိုကျန်းမာရေးဝန်ထမ်းတွေကနှကောင်းတိုးပတ်ဆေးစစ်ချက်လှုပ်ဆောင်ခဲ့ရမှာစစ်ဘေးရှောင်684ဦးမှာပိုးတွေ့လူနာ35ဦးရှိပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့ရာသီဥတုဒဏ်ကြောင့်လည်းဖျားနာမှုတွေရှိပြီးကိုဗစ်ကပ်ရောဂါကူးစက်မှုတွေလည်းရှိကြောင်း KHRG ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုက VOA ကိုပြောပါတယ်
။ဖျားနာမှုတွေအများကြီးရှိတယ်ပေါ့။ဒီလိုရှိရင်လည်းဒီ Omicron ကူးစက်ခံရတဲ့IDP တွေလည်းရှိတယ်ပြီးခဲ့တဲ့အပတုန်းကလည်းတရက်တည်းကိုလူနာကဒီ90 80ဝန်းကျင်လောက်ရှိတယ်အဲ့ဒီထဲမှာလည်းအဆက်ကြီးရွယ်ဦးလည်းပါတယ်လို့ကုဆောင်မှုကိနေလည်းပါတယ်ပေါ့နော
်လက်တလုံးမှာတော့ COVID ကပ်ရောဂါကူးစက်ခံရတဲ့စစ်ဘေးရှောင်တွေကိုတီးခြားခွဲထားနိုင်မှုအတွက်ကျန်းမာရေးဝန်ထမ်းတွေကနေရာထိုင်ခင်းတွေကိုပြင်ဆင်ဆောင်ရွက်နေစေဖြစ်ပါတယ်RT နဲ့ Sputnik တို့လိုရုရှားနိုင်ငံပိုင်မီဒီယာတွေအပါအဝင်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့ပတ်သက်လို့ Twitter အသုံးပြုသူတွေကိုကန့်သတ်သွားမှာဖြစ်တယ်လို့ပိုခက်ခဲအောင်လှုံ့ဆော်မှုရှိကြောင်း Twitter ကုမ္ပဏီကတင်းလာနေကကြေညာလိုက်ပါတယ်။ယူကရိန်းပဋိပက္ခကြောင့်ယုံကြည်ရလောက်တဲ့အချက်အလက်တွေကိုလူအများကရှာဖွေကြည့်ရှုနေချိန်မှာ Twitter ကနေနိုင်ငံပိုင်မီဒီယာတွေကိုကြည့်အောင် link တွေချိတ်ဆက်ပေးနေတာတွေကိုကန့်သတ်နေပြီးအကြောင်းအရာတွေကိုမမြင်ရအောင် short ချပေးနေတယ်လို့အဲ့ဒီထုတ်ပြန်ချက်မှာ Twitter ကဖော်ပြထားပါတယ်။ Russia နိုင်ငံပိုင်မီဒီယာတွေကိုကြည့်လို့ရအောင်ချိတ်ပေးနေတဲ့ Twitter ပေါ်က link တွေဟာတစ်နှစ်ကို4,500ကျော်အထိရှိနေတယ်လို့ Twitter ကဆိုပါတယ်။ဒီတော့တွင်မှာပဲရုရှားအစိုးရပိုင်မီဒီယာစောင့်ကြည့်ထိန်းသိမ်းရေးအဖွဲ့ကနေရုရှားတပ်ဖွဲ့ဝင်တွေတိုက်စုံးမှုတွေအပါအဝင်ယူကရိန်းစစ်ပွဲအပေါ်အပြတ်သဘောဆောင်တဲ့သတင်းမျိုးမရေးသားကြဘူးအခြားပုဂ္ဂလိကပိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုတတိပေးထားပါတယ်။တစ်ချိန်တည်းမှာပဲရုရှားမီဒီယာအများအပြားကိုဟက်ကာတိုက်ခိုက်မှုကွန်ပျူတာနည်းပညာနဲ့ဖောက်ထွင်းခံခဲ့ရပြီးသူတို့ဝက်ဘ်ဆိုက်တွေမှာစစ်ဆန့်ကျင်ရေးရေးသားထားတဲ့စာသားတွေဖော်ပြထားပါတယ်။ဟက်ကာတိုက်ခိုက်မှုနဲ့ပတ်သက်လို့ anonymous အမည်မဖော်လိုတဲ့ online တက်ကြွလှုပ်ရှားသူအုပ်စုကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပါတယ်ဒါကတော့အင်္ဂါနေ့နနေခင်းသတင်းစီစဉ်အတွက် document မျိုးတက်တဲ့အတူကျွန်မကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းရဲ့အစီအစဉ်ကို radio ကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့VOA Burmese News ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese မှာလည်းအချိန်နဲ့တပြေးညီတိုက်ရိုက်တင်ဆက်နေပါရရှင်။မကြာခင်မှာတော့ကဏီနဲ့ရင်းမပင်ဒေတာတွေဘက်မှစစ်ကောင်စီကရဟတ်ရင်3တိုက်ခိုက်ခဲ့တဲ့သတင်းပေးပို့ချက်ကိုလည်းကြားရမှာပါ။အခုတော့မနေ့ကဂမ်ဘီယာမြန်မာအမှု ICJ တရားရုံးမှာဒုတိယအကြိမ်ကြားနာမှုပြီးဆုံးခဲ့တဲ့အချိန်တွေကိုကြည့်ကြရအောင်ပါရှင်။နယ်သာလန်နိုင်ငံဒီဟိတ်မြို့က ICJ တရားရုံးမှာဂမ်ဘီယာနဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲကတော့ဖေဖော်ဝါရီလ28ရက်နေ့တနင်္လာနေ့မှာပြီးဆုံးသွားပြီဖြစ်ပါတယ်။နောက်ဆုံးပိတ်လျှောက်လဲခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ဥပဒေအကျိုးဆောင်ကအချက်3ချက်ဆောင်ရွက်ပေးဖို့တရားရုံးကိုတောင်းဆိုခဲ့ပါတယ်။ဒီအချက်တွေအပါအဝင်ကြားနာမှုအပြည့်စုံနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဦးတန်းလွင်တို့ခင်ဗျာဖေဖော်ဝါရီ28ရက်တနင်္လာနေ့မှာပဲ ICJ တရားရုံးမှာနောက်ဆုံးနေ့အဖြစ်နဲ့ဂမ်ဘီယာဘက်ကရှောက်လဲချက်တွေထဲမှာဘယ်လိုထူးခြားတဲ့အချက်တွေပါလာတွေ့ရပါလဲခင်ဗျာ
ဟုတ်ကဲ့ပြောရရင်တော့ဘာမှမထူးခြားဘူးလို့တော့ပြောရမှာပေါ့နော်ဘာကြောင့်လဲဆိုတော့ဒါကလည်းဟိုဒီရှောက်လဲချက်ဟိုစရဲကိုကလည်းဂမ်ဘီယာဘက်ကရှိနေတယောက်ပဲဟိုပြန်ပြောချိပါပါတယ်ဟိုနောက်တော့အဆုံးတက်ကတော့ဒီဂမ်ဘီယာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ကနေကုန်းကျောက်ရှောက်လွှဲတာပေါ့နော်အဲဒီဂမ်ဘီယာဘက်ကဥပဒေကျိုးဆောင်ရဲ့စစချင်းမှာကိုယ်တိုင်ကသူကဘာပြောလဲဆိုတော့ဒီအခုနောက်ဆုံးကြားနာပွဲတွေမှာမြန်မာဘက်ကလည်းပြီးခဲ့တဲ့တောက်ကြာနေ့ကဒီအချက်၄ချက်အပေါ်ပဲမူတည်ပြီးတော့အချက်၄ချက်ဆိုတာကဒီဂမ်ဘီယာနိုင်ငံအနေနဲ့ဒီမြန်မာနိုင်ငံကိုပေါ့နော်ဒီဂျီနိုဆိုက်ကျူးလွန်မှုနဲ့ပတ်သက်ပြီးတော့ဆွဲဆိုပိုင်ခွင့်မရှိဘူးလို့နောက်ပြီးတော့အလားတူပဲသူတို့ရဲ့ genocide convention အပ ပိုက်ရှင်မှာပါတဲ့ကိစ္စကိုဥပမာကလက်မှတ်မထိုးထားဘူးเนาะအဲ့ဒါကြောင့်မလို့ဒါဟို ICJ အနေနဲ့လည်းလက်ခံပြီးတော့ဟိုဈာနာပိုင်ခွင့်မရှိဘူးလို့ပေါ့เนาะနောက်ပြီးတော့ကမ်ဘီယာကိုနိုင်ကိုကလည်းနံပါတ်1ကဒါဆိုနစ်နာတဲ့နိုင်ငံမဟုတ်ဘူးပေါ့เนาะအဲ့တော့အဲ့ဒါမျိုးတွေနောက်တစ်ခုကဟိုဒီ proxy လို့ခေါ်တဲ့ဟိုဈာကူစလဲအနေနဲ့ OIC ရဲ့ဈာကူစလဲအနေနဲ့ဆွဲပေးတယ်ဆိုတဲ့ကိစ္စ။နောက်ကမ်ဘီယာနဲ့ဗမာကြားထဲမှာတကယ်တမ်းခြေခြေမြင့်မြင့်အငင်းပွားတာကြီးမရှိဘဲနဲ့အခုတရားရုံးတက်လာကြတာဟိုဒီလိုမျိုးလုပ်လို့မရဘူးဆိုတဲ့အဆင့်ကျော်တယ်ဆိုတဲ့ကိစ္စမျိုးတွေပေါ့နော်။ဒီ၄ချက်ကိုပဲအဓိကထားပြီးတော့ဗမာဘက်ကလည်းတောက်ကြနေရတာကိုဟိုထပ်တလဲလဲပြောသွားတယ်ရှိတာပေါ့နော်။နည်းနည်းလေးအသေးစိတ်ကလေးတချို့ထပ်ပြောတာလွယ်လို့။အဲ့တော့ကမ်ဘီယာကအခုနောက်ဆုံးခြေပွားတဲ့အခါမှာလည်းဗမာဘက်ကပြောတာတွေကဘာမှအသေးစမ်းနေမပါဘူးပေါ့နော်။အဲ့တော့သူတို့အနေနဲ့သူလည်းခတ်တူတူတုတ်တုတ်ပဲပြောကြရှိရလေးပြောမယ်ဆိုတော့ကျွန်တော်ပြောတဲ့စိုးစောအတိုင်းပဲအသေးစမ်းမပါဘူးလို့ပဲပြောကြရမှာပေါ့နော်ဒါပေမဲ့လည်းတချို့ချက်လေးတော့ရှိတာပေါ့ဟိုနည်းနည်းထူးခြားတဲ့ချက်လေးရော
ဒီနေရာမှာပေါ့လေ genocide convention မှာပါတဲ့အပတ်ရှိကိုမြန်မာကလက်မှတ်မထိုးထားဘူးဆိုတော့ဒီအချက်ပေါ်မှာရောဂမ်ဘီယာနဲ့မြန်မာကြားမှာဘယ်လိုအပြန်အလှန်ငင်းခုန်တာတွေရှိပါလဲခင်ဗျအ
ဲစိုးစောကပြောခဲ့သလိုပဲပေါ့နော်ဗမာကသူကချွင်းချက်ထားတယ်အပိုက်ရှိကိုချင်းချက်အနေနဲ့လက်မှတ်ဟိုမထိုးဘဲနဲ့ထားတဲ့အခါကျတော့အပိုက်ကိုကိုလည်းခြုံငုံမိရယ်ဆိုပြီးဗမာကပြောတာကိုဒါပေမဲ့လည်းဂမ်ဘီယာလည်းသူငိုညင်းထားတဲ့အတိုင်းပဲဒါအပိုက်ရှိဆိုတာကကုလသမဂ္ဂရဲ့ဟိုနိုင်ငံရေးဆိုင်ရာအဖွဲ့အစည်းတွေကိုပဲဆိုလိုတာ ICJ ကိုတည်တည်တတ်တတ်ဟိုပြောတာမဟုတ်အဲ့တော့အပိုက်ကိုထဲမှာကဒီ genocide convention ကိုချိုးဖောက်တဲ့ကိစ္စတွေရှိလို့ရှိရင်အဖွဲ့ဝင်တိုင်းနိုင်ငံအနေနဲ့ ICJ ကိုဥတက်ရှောက်ထောင်းနိုင်တယ်ဆိုပြီးတော့တိကျရေးထားတယ်ဗမာကဒီကိစ္စကိုအပိုက်ကိုလက်ခံထားတဲ့အတွက်ကြောင့်မလို့ ICJ မှာဒါဟိုလောက်ရမယ်ပေါ့နော်ဟိုဒီအမှုကိုကြားနယ်ကလက်ခံပိုင်ခွင့်ရှိတယ်ဆိုတဲ့သဘောပဲပြန်ညင်းတာပါပဲအဲ့တော့ဟိုအဲ့ဒါအပြင်ကိုသူကပြောတာတော့ပြီးခဲ့တဲ့တစ်ခေါက်ပေါ့နော်ဟိုခေါက်2019ဒီဇင်ဘာဟိုဆက်စားခြင်းတရားစွဲတော့ကလည်းဒေါအောင်ဆန်းစုကြည်တို့ကဒီ point ကိုပြောဘူးတယ်ပြောခဲ့ဆိုရင်လည်း ICJ ကအဲ့ဒီတုန်းကအလားတူပဲအကြောင်းပြပြီးညင်းပြီးသားပဲဖြစ်တယ်ပေါ့နော်နောက်ဗမာဘက်ကပြောတဲ့အထက်မှာထူးခြားချက်လေးတစ်ခုလေးပဲပါတာပါလဲဆိုတော့ထပ်ထိုးလာတာကဒါကဟိုစာချုပ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပေါ့နော်ဒီချွင်းရွက်တစ်ခုကိုလက်မှတ်ထိုးတယ်ဆိုတာကဒါတေချာစဉ်းစားပြီးတော့သူ့ရဲ့သဘောထားကိုငင်းစီခြင်းလို့ဒါချွင်းချက်ကိုထားပြီးလက်မှတ်ထိုးတာအဲ့တော့လက်မှတ်ထိုးတဲ့နိုင်ငံတွေရဲ့ချွင်းချက်သဘောထားကိုလေးစားဖို့လုံမယ်ဆိုပြီးသူက ICJ ကိုပြောတယ်ဒီဘက်ကတော့အဲ့တော့ဂမ်ဘီယာကဒါအသေးစမ်းပေါ့နော်ဘယ်နဲ့လို့ဒီစာချုပ်ထဲမှာပါတဲ့အတိအကျရေးထားတဲ့အချက်တွေကိုပို့ပြီးစဉ်းစားမလားဒါချွင်းချက်ကိုလက်မှတ်ထိုးထားပါတယ်ဆိုတော့ကိုယ့်အတိတ်ပဲနဲ့ကိုယ်ယူပြီးတော့ပြန်ထားတဲ့ဟိုနိုင်ငံရဲ့အရေးကိုလေးထားပြီးတော့စဉ်းစားကြည့်ရမလားဆိုတော့နည်းနည်းတော့ဟိုထူးဆန်းနေပါတယ်ဆိုပြီးပြန်ပြောတော့ပေါ့အလားတူပဲသူကဒီအဓိကသူပြောသွားတဲ့ကိစ္စမှာလည်းဟိုတခုပေါ့နော်ဗာလဲဆိုတော့ဟိုဂမ်ဘီယာကဟို OIC ရဲ့အဖွဲ့ Islamic Organization ပေါ့နော်အဲ့ဒီအဖွဲ့ရဲ့ကိုယ်စားလှယ်အနေနဲ့ဟိုတရားစွဲပြီးဆိုတဲ့ကိစ္စမှာလည်းသူကဒါတက်တက်မဲ့ဗမာပြည်ဟာဂမ်ဘီယာကိုဟိုဒါခလေးတယောက်လို့နှိမ်ကြီးဆက်ဆံတာပေါ့နော်ဒါကဂမ်ဘီယာအချုပ်အခြာအနာပိုင်းနိုင်ငံတကယ်လို့ဒီဟိုမှာဆိုလို့ရှိရင် OIC တို့ဗာတို့သူနဲ့ဟိုဘာလုပ်တဲ့ timing နဲ့အဖွဲ့အစည်းတွေအနေနဲ့ recommendation လို့ခေါ်တဲ့ဟိုဒါလေးလောက်ပါလားဆိုပြီးတော့ပြောတယ်ဆိုရင်တော့မှပဲအဆုံးသတ်မှာဂမ်ဘီယာဟာအချုပ်အခြာအာဏာပိုင်ဖြစ်တဲ့အတွက်သူသဘောနဲ့သူပဲလုတ်ပိုင်ခွင့်ရှိတယ်လုတ်ပိုင်ဆိုတာလုတ်တယ်အဲ့တော့သူကဘယ်အဖွဲ့ဟိုမှာသူကကိုစားပြုပြီးလုတ်တာမဟုတ်ဘူးသူကိုစားပြုပြီးလုတ်တာကဒါ Rohingya တွေရဲ့ဒါလူအခွင့်အရေးနဲ့ Genocide Convention ပေါ်ချိုးဖောက်နေမှုအပေါ်ကိုသူကသူ့ရဲ့တာဝန်ခံမှုနဲ့ကိုစားပြုပြီးတော့သူကအခုဒီကိစ္စကိုတရားရုံးတင်တာဆိုပြီးသူကပြောတယ်လာလူပဲနောက်တဲ့ထူးဆန်းတဲ့အချက်လေးတို့ကတော့ဒီဂမ်ဘီယာကကိုယ်စားလှယ်အဖွဲ့ဟိုလွန်ခဲ့တဲ့နှစ်တည်တုန်းကသူဘင်္ဂလားဒေ့ရှ်နေဆာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားလည်ဘူးတယ်။တွားလည်တဲ့အခါကျတော့အဲ့ဒီမှာအဲ့ဒီကိုယ်စားလှယ်လာတာကိုအဲဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေကလမ်းမတွေပေါ်မှာတန်းစီပြီးတော့ဂမ်ဘီယာဆိုပြီးတော့အော်ဟစ်ကြွေးကြော်ပြီးတော့ကြိုးဆိုကြတယ်တဲ့။အဲ့ဒါလည်းဗီဒီယိုနဲ့တကွာရှိပါတယ်ပေါ့နော်။အဲ့တော့ဒါကိုသူကလည်းတသိအနေနဲ့ပြတယ်။ဒါကဘာလဲဆိုတော့ရိုဟင်ဂျာတွေကိုယ်တိုင်ကလည်းဘသူကိုကိုစားပြုလဲသူတို့ကိုစားပြုနေတာကဘသူလဲဂမ်ဘီယာနိုင်ငံဆိုတာတိထားပြီးသားပါဆိုတော့သူကထည့်ပြောတာ哦အရိကတော့ဒါပါပဲ
ဆိုတော့အခုဒီတစ်ခေါက် ICJ ကြားနာမှုဟာဂမ်ဘီယာနဲ့မြန်မာနိုင်ငံကြားဖြစ်ပွားနေတဲ့အမှုကိုဒုတိယအကြိမ်ကြားနာမှုဖြစ်ပါတယ်ဒီဒုတိယအကြိမ်ကြားနာမှုတစ်ခုလုံးကိုခြုံပြီးတော့ဦးသန်းလွင်ထွန်းအနေနဲ့ဘယ်လိုများသုံးသပ်လိုပါမလဲခင်ဗျာ
အဲ့လိုရေဘူးရအပြင်ပြောမယ်ဆိုရင်တော့စိုးစောမေကွန်းထဲမှာကအစားဂမ်ဘီယာနဲ့ဗမာနိုင်ငံကြားဖြစ်တယ်ဆိုတဲ့အမှုဆိုပြီးတော့ တုံးသွားတာတွေ့တယ်။အဲ့တော့ဗမာကပြောကျင်နေတာကဂမ်ဘီယာနဲ့ဗမာကြားထဲမှာဘာမှမရှိဘူးလို့မှပြောကျင်တာ ਉਹ အဲဘာဒါကဂမ်ဘီယာအနေနဲ့သူကဟိုသူ့ဘာသူဟိုဒီကုလသမဂ္ဂရဲ့အစီရင်ခံစာတွေဒါမှမဟုတ်လို့ရှင်လဲ fake finding mission လို့ခေါ်တဲ့အချက်လက်လေးလာရေးစုံစမ်းကော်မရှင်ကထုတ်တဲ့ထုတ်ပြန်စာတွေကိုသူကကုကပြောမြန်မာနိုင်ငံကိုသူကဆွဆွဲတယ်ဒီကိစ္စကိုသူအရေးယူမယ်လို့ပြောတယ်ဗမာကျတော့ဒီဂမ်ဘီယာရဲ့ပြောချက်ကိုလည်းကန့်ကွက်ထားတယ်။ဒီအစီရင်ခံစာတွေကလည်းဒါတစ်ဖက်အသက်လုပ်ထားတဲ့အစီရင်ခံစာတွေဆိုပြီးပြောထားတယ်။အဲပြီးတော့ဒါကဟိုတယောက်နဲ့တယောက်ဟိုချေချေပြင်းပြင်းငင်းခုန်ထားတဲ့ကိစ္စမဟုတ်ဘူးပေါ့နော်။အငင်းပွားမှုအထိမဖြစ်ဘဲနဲ့ဒါကိုအမှုအနေနဲ့တင်လာတဲ့အတွက်ကြောင့်ဒီအမှုကိုမမြောက်ချောင်းဆိုပြီးတော့ဗမာဘက်ကကန့်ကွက်ထားတာ။ဒီကန့်ကွက်ချက်ကိုနှစ်ဖက်အပြန်အလှန်ခြေပနေကြတာ။အဲတော့ဒီတစ်ခေါက်ကြားနာမှုတွေရဲ့အဓိက essence ကအဲ့ဒါပဲ။အဓိကကဒီဗမာဘက်ကနေပြောဒီကိစ္စဟာအမှုမမြောက်ကြောင်းเนาะဂမ်ဘီယာဘက်ကလုပ်ပိုင်ခွင့်မရှိသလို ICJ ကလည်းကြားနာခွင့်မရှိဘူးဆိုတဲ့အကြောင်းကိုသူကဗမာဘက်ကကန်နူးဟိုငင်းခုံနဲ့ကန်နူးဟိုငင်းပယ်တဲ့ဟိုရှောက်လွဲချက်လို့ခေါ်တယ်အဲ့ဒါကိုဂမ်ဘီယာဘက်ကပြန်ချေပပြီးတော့ဒါကိုနှုတ်တိုက်ပြန်လဲရှောက်ထားနေကြတာ
ဟုတ်ကဲ့ဆိုတော့ဒီအမှုတစ်ခုလုံးရဲ့ရှေ့အလားလာကရောဘလို့တွေရှေ့လာနိုင်မှာပါလဲ
ဆိုတော့ဒီကိစ္စကိုဗာပဲပြောဒီခုတော့နှစ်ဖက်စလုံးကြားနာပြီကြားနာပြီးတဲ့အခါကျရင်တော့ဒါ ICJ တရားရုံးအနေနဲ့တစုံတရားတော့ဆုံးဖြတ်ပြီးရတော့မှာပေါ့ဆုံးဖြတ်ပြီးရဲဆိုလို့ရှိရင်အခုဒီနေ့ဂမ်ဘီယာဘက်ကဟိုအတိအကျပြောတဲ့ဟိုတရားရုံးကသူကနောက်ဆုံးရှောက်လွဲချက်တွေပေးပြီးပြီဆိုရင်သူကဟိုတရားရုံးရဲ့ဆုံးဖြတ်ချက်ကဒီတိုင်းလုပ်ပေးပါဆိုပြီးသူကပြောရတာဟုတ်ပြောတော့အချက်၃ချက်သူကတောင်းဆိုတယ်တရားရုံးကလုပ်ပေးရမယ်ညီကုန်းချုပ်ချက်ပေါ့နော်အဲ့ဒါကပါလဲဆိုတော့ကျွန်တော်စသောရှင်းပြသလိုဗမာဘက်ကတင်ပြလာတဲ့ဒီကနဦးညင်းဆိုချက်ရှောက်တားမှုကိုတရားရုံးကပယ်ချပြီးပါတယ်နံပါတ်1နံပါတ်2ကသူတို့ဂမ်ဘီယာဘက်ကပြန်လည်တင်ပြတဲ့အကြောင်းချက်တွေကိုလက်ခံပြီးရောနံပါတ်1နံပါတ်3ကကြတော့အဲ့ဒါဂမ်ဘီယာကတင်ပြတဲ့အကြောင်းချက်တွေဟာခိုင်လုံတဲ့အတွက်ဒီအမှုကိုဆက်လက်ပြီးတော့ဆောင်ရွက်သွားမယ်ကိုအဆုံးဖြတ်ပြီးပါဆိုတော့သူပြောတဲ့ဂမ်ဘီယာပြောတဲ့ဒီ3ချက်စလုံးကိုICJ ကလက်ခံလိုက်ပြီဆိုလို့ရှိရင်တော့ဒါအမှုမြောက်သွားပြီပေါ့အမှုမြောက်သွားတဲ့အခါကျတော့မှဒါနောက်လာမယ့်ကိစ္စတွေကဘာတွေလဲဆိုတော့ဗမာပြည်မှာဒီ Ranger တွေအပေါ်ဒါမျိုးတုံးတပ်ဖြတ်မှုတွေရှိသလားဒါတကယ်ရောဖြစ်သလားဘာဖြစ်တယ်လဲဆိုတော့အပြန်အလှန်စစ်ဆေးရမှာတွေကတော့အများကြီးရတာဟိုအချိန်ကတော့နည်းနည်းယူရမှာပဲ
ဒီနှစ်ဖက်ရှောင်းလဲအချက်တွေနဲ့ပတ်သက်ပြီးတော့အမှုမြောက်တယ်မမြောက်ဘူးပေါ့လေဘယ်တော့ဆုံးဖြတ်မလဲဆိုတော့ရဲ့အပိုင်းချဖို့ကြီးညာတာမျိုးရှိပါလား
ဆုံးဖြတ်တဲ့ခြားဖို့ကတော့ဟိုမကြေညာဘူးပြအခုဒီနေ့အဆုံးသတ်မှာတော့ဟို ICJ ရဲ့တရားသူကြီးချုပ်ကပြောတော့တာကတော့ဒါအားလုံးဟိုနှုတ်အားဖြင့်တင်ပြတာတွေရောဆာရွက်စရိုင်းနဲ့တင်ပြတာတွေရောတရားရုံးအနေနဲ့မှတ်တမ်းနဲ့လဲခံထားတယ်ဒါတွေကိုသူတို့ deliberate ပေါ့နော် deliberation ဆိုတာကတော့အသေးစားသုံးသပ်ပြီးတော့ဟိုစဉ်းစားသုံးသပ်မယ်ပြီးရင်ဒီကြားထဲမှာလိုအပ်တဲ့တချို့ကိစ္စလေးလည်းလိုအပ်လို့ရှိရင်မေးမယ်ပေါ့နော်ကိုယ်စားလေးတချို့ကိုတန်းပြီးတော့အဲ့ဒါအဲ့တော့တင့်တော်တဲ့တချိန်ကြလို့ရှိရင်ဆုံးဖြတ်ချက်ကိုအကြောင်းကြားပါမယ်လို့ပြောတယ်အဲ့တော့ပုံမှန်အဖြစ်တော့တပတ်လောက်တော့ကြာလိမ့်မယ်ထင်တာပဲဟိုညသောအဖြစ်တော့ရက်တော်ကြာကြာနေပြီးတချို့ဆိုလို့ရှိရင်လည်းတပတ်လောက်နှစ်ပတ်လောက်ကြာတတ်တယ်ဆိုတော့အတိအကျတော့မသိဘူးလေဒါပေမဲ့အခုဒီတပတ်ဒီနေ့ဟိုဂမ်ဘီယာဘက်ကပြောသွားတဲ့ကိစ္စမှာတော့ဟိုထူးခြားတဲ့ဟိုဆွဆွဲမှုတွေတခုရှိရယ်သူကဟိုတရားဗမာဘက်ကနေပြီးတော့အခုရုံးတော်မှာအမှုကြားနာခွင့်မရှိဘူးလို့ဘာလို့ညာလို့ပြောပြောတင်းနေတာကိုသူကဘာလို့ဟိုဆွဆွဲလဲဆိုတော့ဒါဟာအချိန်ကိုတမင်တသက်ကြန့်ကြအောင်လုပ်တယ်ပေါ့နော်။ဘာကြောင့်လဲဒီနေရာမှာသူတို့ထောက်ပြတာကဥပမာအဖြစ်ပြဟိုရေပြင်ပိုင်နဲ့တူဘာလို့နိုင်ငံခြားအငင်းပွားတဲ့ကိစ္စတွေပါရှင်ဒါ ICJ တို့ဘာလို့တင်းတာတွေရှိတယ်။အဲ့ဒါခါကြလို့ရှိရင်ဒီအဲ့လိုအမှုမျိုးတွေကကြတော့ဟိုရုတ်တရက်လူတွေဟိုနစ်နာသွားတာတို့ချက်ချင်းဟိုလူတွေသေးချေတာတို့ဒုက္ခရောက်တာတို့ဘာလို့ချက်ချင်းမပေါ်လဲဘူးအချိန်ယူပြီးတော့အပြန်အလှန်ငင်းနေလို့ရတယ်ဒါပေမဲ့အခုဆိုရင်ဘင်္ဂလားဒေ့ရှ်မှာလူ6သိန်းလောက်ရှိတဲ့ရိုဟင်ဂျာတွေအတွက်ဆိုလို့ရှိရင်ဒီကိစ္စကြီးကဟိုသူတို့အတွက်ဘဝတွေအတွက်စိုးရိမ်စရာတွေဖြစ်တယ်အန္တရာယ်တွေရှိတယ်အဲ့တော့အချိန်ကြာလာတဲ့အမျှအချိန်ဟိုပြဿနာတွေကလည်းပိုဆိုးလာနိုင်တယ်အဲ့တော့ဒီကိစ္စဟာဗမာကလုပ်တယ်လို့ပေါ့နော်အချိန်ဆွဲမနေဘဲနဲ့ဒီ ICJ အနေနဲ့မြန်မြန်ဆန်ဆန်အမှုကိုလက်ခံမြန်မြန်ဆန်ဆန်ကြားနာပြီးဆုံးဖြတ်ပေးပါဆိုပြီးတော့ချောက်လွဲတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ဦးတန်းလွင်တို့ခင်ဗျာ
ဟုတ်ပြီ
ဒါကတော့ဂမ်ဘီယာမြန်မာအမှု ICJ တရားရုံးမှာဒုတိယအကြိမ်ကြားနာမှုပြီးဆုံးသွားတဲ့အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာပါရှင်ဒ ဒီကနေ့ညတင်ဆက်မဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာလဲ ICJ နိုင်ငံတကာတရားရုံးကဒီကြားနာပွဲအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့သခိုင်းတိုင်းဒေသကြီးဘက်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကရဟတ်ရင်၃တိုက်ခိုက်တဲ့အခြေအနေကိုပြောပြမှာပါရှင်။သခိုင်းတိုင်းရင်မပင်နယ်နဲ့ကဏီနယ်တို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ပြီးတော့နယ်မြေရှင်းလင်းနာတွေပြုလုပ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလေကြောင်းကနေပစ်ခတ်ခံရတဲ့ဒီချင်းပုံးရွာတဲ့တေဆုံးတဲ့ရုပ်အလောင်းတချို့တွေ့ရတယ်လို့လည်းဒေတာကန်တွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။စစ်ကောင်စီနဲ့ဒေတာကန်ကာကွယ်ရေးတပ်ဖွဲ့တို့စီးအေးတင်းမာနေတဲ့ရင်းမပင်မြို့နယ်နဲ့ကဏီမြို့နယ်အကြားကတပြေအေးကြီးရွာကိုဖေဖော်ဝါရီလ28ရက်မနက်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးနေမြေရှင်းလင်းတာတွေပြုလုပ်နေပါတယ်။စစ်ကောင်စီကတပြေအေးကြီးရွာကိုလေကြောင်းကပစ်ခတ်ပြီးမီးရှို့တာတွေပြုလုပ်နေတယ်လို့ဒီသကံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပါတယ
်။နောက်ပိုင်းတော့ကဒီအချက်မဲ့စစ်ကောင်စီကရရင်လေးစီးနဲ့ပေါ့နော်ရင်းမပင်မျိုးနဲ့ဝဇိန်းတော်တချို့ကိုပစ်ခတ်တာတွေလုပ်ပါတယ်။အခုလက်ရှိနေထားကကျွန်တော်တို့ဝဇိန်းတော်ရဲ့နောက်ဘက်ကတပြေအေးကြီးရွာကိုအချက်မဲ့စစ်ကောင်စီနဲ့ကျွန်တော်တို့ခရိုင်မှုအောင်ပြည်တော်ဖွဲ့တွေတိုက်ပွဲအကြီးမားဆုံးပေါ့နော်ပြစ်နေတာရှိပါတယ်ဒလက်ဆက်ပေါ့နော်ရဟင်းဘဝနေပြီးတော့အကုန်လုံးပေါ့နော်ပတ်ပြစ်သွားတဲ့နေသားရှိပါတယ်ဘုံမီးတွေနဲ့သူတို့ချတာရှိပါတယ်တပင်းရွာမှာအချမ်းမဲ့စစ်ကောင်စီကအခုရွာကိုမီးလုံးရွာလုံးကျွေးမီးရှို့နေတယ်အဲ့မှာတိုက်ပွဲအကြီးမားဆုံးဖြစ်နေတယ်ကျွန်တော်တို့ခရိုင်ပြည်သူ့မီဒီယာဖွဲ့တွေနဲ့တိုက်ပွဲအကြီးမားဆုံးဖြစ်နေတယ်အခုထပ်ပြီးတော့ရဟင်းနှစ်စီးနဲ့ထပ်ပြီးပြစ်နေပြန်ပြီကအခုလာပြီးအခုပြစ
်ရင်းမပင်မြို့နယ်တပြေးအေးရွာကိုစစ်ကောင်စီကရဟင်းနဲ့ပြစ်ခတ်တာကြောင့်ဒေသခံအများအပြားဟာရွာနဲ့အနီးဆုံးဖြစ်တဲ့ကဏီနယ်တဲကိုထွက်ပြေးတင်းရှောင်နေကြရပါတယ်ကဏီနယ်ရဲကချောင်းမအရှိရွာနဲ့လင်းပုံးကြီးရွာဘက်ကိုထွက်ပြေးတင်းရှောင်လာတဲ့ဒေသခံတွေကိုလည်းနေ့လယ်ပိုင်းမှာစစ်ကောင်စီကရဟတ်ရှင်တွေနဲ့ပြစ်ခတ်တာတွေပြစ်လုပ်တယ်လို့ကဏီဒေသခံသူကပြောပါတယ်
။ဟုတ်ကဲ့ဗျာဒီမှာကျွန်တော်စီပြေးရှောင်နေတဲ့ဟာတွေကကျွန်တော်တော့တဲမှာတရက်ပင်နေအောင်ဈေးပင်နေအောင်မှာအရှိနေတာဗျာ။တော့ဆောင်တဲလေးတွေထဲမှာရောရှိနေတာဗျာ။အဲ့လိုလေးတွေရှောင်နေကြတာဗျာ။ဟုတ်ကဲ့ဗျာဒီစစ်ပေးဆောင်နေရလင်မုံကြီးရွာရဲ့အနောက်ဘက်ချောင်းမကြီးရွာရဲ့အနောက်ဘက်ပေါ့ဗျာဟုတ်ကဲ့ဗျာအဲအဲ့လိုမျိုးစစ်ပေးဆောင်နေလူစုလူဝေးဖြစ်တဲ့နေရာဒီမှာအဲတို့ကဘောကနေပြီးတော့လင်းရင်နဲ့ပြစ်တာဗျာ
အခုလိုလေချောင်းကပြက်ခတ်တာတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးသလိုဖေဖော်ဝါရီလ26ရက်ကရင်းမပင်နယ်တဲကချင်းပုံးရွာနဲ့ညောင်ကိုင်းရွာကိုလေချောင်းကပြက်ခတ်နေမီရှင်းလင်းတာနဲ့ပတ်သက်လို့လည်းသတင်းထုတ်ပြန်တာမရှိသေးပါဘူးချင်းပုံးရွာနဲ့ညောင်ကိုင်းရွာကိုလေကြောင်းကနေပစ်ခတ်ခဲ့လို့ချင်းပုံးရွာမှာတိတ်ဆုံးသူတွေရှိခဲ့တယ်လို့သိရပါဗျ။ရွာထဲပိတ်မိနေတဲ့ကလေးငယ်တွေလည်းမိဘတွေလက်ထဲပြန်လည်ရောက်ရှိသွားပြီလို့ဒေသခံသူကပြောပါဗျ
။ကိုးလောင်းတော့လက်တွေ့တွေ့ရတဲ့အဲဒီလောင်းနေရတော့အဲ့နာကောက်ပြီးတော့ကြအကုန်လုံးအုံမီးရှို့တာကြရတဲ့ကားတွေဆိုင်ကယ်တွေကတော့အဲမနေ့ကအကုန်မီးရှို့ပစ်ထားခဲ့။သူဝုန်းကြီးကခေါ်ပြီးတော့သူကပြန်သွားတော့အကုန်လုံးသူ့မအေးလက်ထဲအကုန်ရောက်ပြီးအဲ့ဒါတော့မူနဲ့ရသွားပြီ။
ဖေဖော်ဝါရီလအစကတည်းကရင်းမပင်ကဏီစတဲ့မြို့တွေကိုစစ်ကောင်စီကနေမြေရှင်းလင်းတာတွေဇက်တိုက်ပစ်လုပ်နေတဲ့အတွက်ထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွရကိုတိမ်းရှောင်နေရပြီးလက်ရှိမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးစစ်ရေးတင်းမာနေပါတယ်ခင်ဗျာ
ကိုရဲမော်မရှင်မကြခင်မှာလဲချင်းပြည်နယ်မှာစစ်ကောင်စီကလမ်းတွေပိတ်ထားတဲ့အတွက်ဆန်အခက်ခဲကြုံနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow View in Myanmar ပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် View in Myanmar ပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်
VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်အင်္ဂါနေ့နဲ့ KVOA မြန်မာပိုင်းစီစဉ်ကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ညနေ6:00ခွဲပါပြီရှင်ကျမတို့ဒီညနေခင်းအစီအစဉ်ကိုလိုင်းတိုမီတာ32 kHz 933 9383ညလိုင်းတိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့
တက္ကအာနာသိမ့်လိုက်တဲ့အတွက်ကြောင့်ကိုစီးပွားရေးလုပ်ငန်းတွေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူအစ်စ်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ
်ဒါကတော့2021ခုနှစ်အတွင်းမြန်မာနိုင်ငံမှာအင်တာနက်ဖြတ်တောက်မှုတွေကြောင့်စီးပွားရေးအရာဆုံးရှုံးမှုတွေဘလောက်ရှိသလဲဆိုတော့ဒီစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့တရင်ပေးဖို့ချက်တပုတ်ကိုကျမတို့အရင်ဆုံးပြောပြမှာပါရှင်။မကွေးတိုင်းလောင်းရှည်မြို့နယ်ချင်းပြည်နယ်ကံပလက်မြို့နယ်ဒီကံပလက်မြို့နယ်ကကျင်တွေးမြို့ကိုဆက်သွယ်ထားတဲ့ကားလမ်းကိုအသုံးမပြုဖို့ဒေသခံချင်းကာကွယ်ရေးအဖွဲ့ကံပလက် CDF အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ပြည်သူတွေလုံခြုံရေးအတွက်ပိတ်ပင်တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီလမ်းပိတ်ဆို့တဲ့အတွက်ကြောင့်လက်ရှိထန်တလန်မြို့အတွင်းဆန်ရိတ်ခါအခက်အခဲရှိနေတယ်လို့လည်းဒေတာကန်တွေက VOE ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်လက်ရှိစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်နေမှုကြောင့်မကွေးတိုင်းလောင်းရှည်မြို့နဲ့ချင်းပြည်နယ်ကံပက်လက်မြို့နယ်ကျင်တွေးလမ်းမကိုအသုံးပြုခြင်းမပြုကြဘူးနဲ့ပြန်လည်သွားလာနိုင်တဲ့အချိန်ရောက်ရင်အတိပေးသွားမှာဖြစ်တယ်လို့ကံပက်လက် CDF အဖွဲ့ကမြစ်တာရက်ခံကြောင်းထုတ်ပြန်ထားတာပါတိုက်ပွဲဖြစ်ပွားနေစေဒေတာမို့ပြည်သူတွေလုံခြုံရေးအတွက်ထုတ်ပြန်ရတာဖြစ်တယ်လို့ကံပက်လက် CDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်အခုပြန်ရတဲ့အတိကအကြောင်းရင်းကအဲ့ဒီကျွန်တော်တို့ဒေတာကာကွယ်ဖက်ကနေလည်းပဲကျွန်တော်တို့လည်းမိုင်းနေပါတယ်လည်းထောင်ရတယ်လေအစ်စ်ကောင်စီဖက်ကနေလည်းမိုင်းနေထောင်ရတယ်ပြီးတော့ပြည်သူတွေအတော့လာလို့မယ်ဆိုရင်သူအစ်စ်ကောင်စီကလိုက်ဖမ်းမယ်ဆိုတော့လေအဲ့လိုမျိုးအခုပြည်သူတွေလုံခြုံဖို့အရေးနဲ့ဆိုတော့အဲ့လိုမျိုးမှမလို့ပါပြည်နဲ့ဒီလိုမျိုးတိုက်ပွဲအခြေအနေမှာသူတို့တော့လာလို့ရှိရင်မတော်တဆအဲ့လိုမျိုးပြည်သူတွေမိမှမှာဆိုလို့လေကျွန်တော်တို့လုံးဝအတုံးမပြုတ်ဖို့နောက်ပြီးအတော့လာဒီမှာလည်းကျွန်တော်တို့ခြုံခိုးပြီးမှတိုက်ရတယ်ဆိုတော့ပျောက်ကြားနဲ့တိုက်ရတယ်ဆိုတော့သတင်းပေါက်ကြားမှုတွေလည်းဖြစ်နိုင်တယ်အဲ့ဒါကြောင့်ကျွန်တော်တို့ပိတ်ထားတာဟုတ်
မင်းဒီတော့ကလည်းမကွေးတိုင်းစောမြို့နယ်ဆွဲလက်ကျေးရွာနဲ့ချင်းပြည်နယ်ကံပက်လက်မြို့နယ်မစွာတီကျေးရွာကြားမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF တို့ကြားတနေ့ကုန်တိုက်ပွဲဖြစ်ပွားနေတယ်လို့ CDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူကပဲဆက်ပြောပါတယ
်ဒီနေ့တိုက်ပွဲကမနေ့ရှိနိုင်ရခွဲကနဲ့ပါပြီးမှအခုဒီညနေ၄နာရီထိပေါ့နော်တနေ့ကုန်ဤပါပဲတိုက်ပွဲကအဆက်မပြတ်တဲ့တိုက်ပွဲဖြစ်စောမြို့နယ်ဆွဲလက်ကျေးရွာနဲ့ကံပက်မြို့နယ်မစွာတီရွာအကြားမှာနော်တနီကုန်နီပါဖြစ်တဲ့အမစစ်ခွေးတွေဖက်ကအနည်းဆုံး10ရောက်လောက်တည်တယ်။တန်ရာရတဲ့သူလည်းအများကြီးရှိမယ်။သူတို့တည်သွားတဲ့အလောင်းတွေကိုအဲ့ဒီလမ်းပေးလာမှတဲရင်တဲရင်မှပြန်စုပြီးကမှအဲ့ဒီတဲရင်ပါပါမြေရှို့ပလိုက်ကြတယ်။စစ်တပ်ဖက်ကအထိခိုက်မရှိဘူးဟုတ
်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုရှိတယ်လို့ချင်းကာကွယ်ရေးဘက်ကပြောပေမဲ့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။တနင်္ဂနွေနေ့တုန်းကလည်းကံပက်လက်မြို့နယ်မောချောင်ကျေးရွာဘက်မှလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်လက်ရှိကံပက်လက်မြို့နယ်မှာတိုက်ပွဲဖြစ်ပွားနေသလိုနှစ်ဖက်တပ်ဖွဲ့တွေလမ်းကြောင်းပိတ်ပင်နေမှုကြောင့်ဒေသခံတွေဆန်ရိတ်ခါအခက်အခဲတွေရှိတယ်လို့ဒေသခံတဦးကလည်းပြောပါတယ
်ကံပက်မှာဆိုတော့သူတို့လမ်းတွေဟိုပိတ်လုလာတဲ့ခါကျတော့ဆန်ဒီဆိုလည်းသူတို့ကအကုန်လုံးယူသွားတယ်ရတဲ့ဆန်ဒီကိုတတိပေးတလို့လို့နဲ့ဖတ်တာလုပ်တယ်ဒုတိယပြန်လုပ်တယ်တတိယဆိုရင်လူနဲ့ဆန်အကုန်လုံးဖမ်းဆန်ဒီအကုန်လုံးယူသွားတယ်ဆိုတော့အဲ့လိုဆန်ရောင်းတဲ့အင်ဒီအကုန်လုံးဆန်ဒီကိုစခန်းမှာယူတယ်သူတို့စခန်းထဲမှာအကုန်လုံးပို့ထားတယ်ဆိုတော့သူတို့ကဆန်ကိုသူကတအိတ်လို့ထားရင်လည်းမတင်ကြတော့ဘူးလေလူတနည်းဦးရှိတယ်လေအဲ့ဒါဆိုတပိုင်းတော့ပဲဆန်ဤတပိုင်းပဲဒီရမယ်အဲ့လိုမျိုးအမျိုးမျိုးလုံးဝလမ်းလေးပိတ်တဲ့ခါကျတော့ဟိုးအရင်ကလူသွားလမ်းကလေးကြီးပြန်လိုက်ပြီးတော့ဆော့ဖက်ကနေကဲဘာဖြစ်ဖြစ်ဆန်ကလေးသွားလို့မရတဲ့လူနဲ့ပဲချမ်းတယ်ဆိုမှတင်းစားနဲ့တင်းစားအဲ့လိုတော်တော်လေးဒုက္ခရောက်တယ်အဲ့ဒါ
လက်ရှိမှာမြို့နယ်အတွင်းစားနပ်ရိက္ခာဆန်တွေကို စစ်ကောင်စီတပ်ဘက်ကနေတင်းစီယူဆောင်နေတာလို့သူကဆိုပါတယ်။ကံပဲလက်မြို့နယ်ဟာမကွေးတိုင်းစောမြို့နယ်ကတဆင့်လောင်းရှည်ကျင်တွေးလမ်းကနေစားနပ်ရိက္ခာနဲ့လူသုံးကုန်ပစ္စည်းတွေကိုအမိတဟဲပြုတ်နေရပါတယ
်။ပြည်နယ်ဆိုရင်တော့ဘယ်ဟိုဖက်ကကျိုးလုံးကကျင်းပြည်နယ်တကျိုးလုံးကစားနပ်ရိက္ခာဘလို့မှကြရတော့မှာမဟုတ်ဘူး။လမ်းကျိုးကအဲ့လိုအကုန်လုံးပိတ်ကုန်ပါ။ကျင်တွေးမြို့ရဲ့စားနပ်ရိက္ခာဆိုပဲပြီးတော့ကံပလေးစာနာရီခါလဲဆိုပဲတကယ်ဆိုတာမင်းလိုင်းဖြစ်နေတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီ10ရက်နေ့ကလည်းကံပက်လက်မြို့နဲ့စောမြို့အကြားလမ်းမကြီးလမ်းကွင်းတွေနဲ့လမ်းကြားတွေကိုအသုံးပြုသွားလာခြင်းမပြုကြဖို့မပြစ်မနေသွားလာဖို့လိုအပ်ရင်သက်ဆိုင်ရာချင်းကာကွယ်ရေးတပ်ဖွဲ့တွေကိုဆက်သွယ်အကြောင်းကြားရဖို့ CDF ကံပက်လက်အဖွဲ့ကထုတ်ပြန်ထားပါတယ်ကံပက်လက်မြို့မှာချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြား2021မေလလေကစပြီးပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာပါကံပက်လက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲကြောင့်စစ်ပေးဆောင်ဥယေ4000လောက်မကွေးတိုင်းစောနယ်လောင်းရှည်နယ်အနီးဝန်းကျင်ဒေသတွေကိုတင်းရှောင်နေကြရပါတယ်ခင်ဗျာ
ကုညံဝေးအောင်ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့သတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းသရရှင်နေအချိန်မီရေးကြည့်ရှုနားဆင်နိုင်ကြပါတယ်။တခါလူထုမိတ်ဆွေအစီအစဉ်ဖြစ်တဲ့ဒီ VOA မြန်မာပိုင်းအစီအစဉ်နဲ့လွတ်လပ်တဲ့အာရှအသံ RFA တို့ပူးပေါင်းထုတ်လွှင့်နေတဲ့24နာရီအစီအစဉ်ကိုလည်းကျမတို့တင်ဆက်နေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်မှုအချိန်ရောက်ပါပြီရှင်။မြန်မာနိုင်ငံမှာ2021ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုတွေကြောင့်စီးပွားရေးအရာဒေါ်လာတန်းထောင်ချီဆုံးရှုံးရပြီးကမ္ဘာပေါ်မှာအဆိုးရွားဆုံးဖြစ်ကြောင်း Top 10 VPN website ကဖော်ပြပါဗျာ။မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်ပေါ်မှာဘလောက်အတိုင်းအတာထိမူတည်နေပါသလဲ။အနာဂတ်အလားအလာကရောဘလို့ရှိလာနိုင်ပါသလဲဆိုတာမန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးစော်နိုင်ကိုဆက်သွယ်မေးမြန်းထားတဲ့မတ်တင်ကီထိုက်ရဲ့စီးပွားရေးအစီအစဉ်ကိုကျမတို့ပြန်လည်ထုတ်လွှင့်လိုက်ပါရရှင
်။အရမတို့ကရတဲ့2021အခုဒီ report ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ပြတ်တောက်မှုတွေတော့ကျွန်တော်မြန်မာနိုင်ငံမှာစီးပွားရေးကနမှာဆုံးရှုံးမှုတွေရှိတယ်ဒေါ်လာတန်းထောင်နဲ့ချီဆုံးရှုံးတယ်လို့ပြောတော့ကျွန်တော်လည်းပထမတော့အံ့ဩမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောက်ပြန်ကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2030ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက5,000-9,000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ်2020ကျတော့ကျွန်တော် 24,000 ကျော်သုံးနေပြီလို့သိရပါတယ်ဒါပေမဲ့လည်း 24,000 ကျော်ဆိုတာတိကျတိကျတဲ့အခြေအနေတိကျတိကျတဲ့တရင်အချက်လက်တွေကပြောတာပါသို့တော့အဲ့ထက်ပိုဖို့ပဲရှိပါတယ်အဲ့ထက်ကျော်နေဖို့မရှိပါဘူးအဲ့တော့ဟိုပြောရရင်ခုနမတ်တင်ကြီးမေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေစဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟောအရေးကြီးတဲ့နောက်တစ်ခုကတော့ငွေကြေးဘဏ်လုပ်ငန်းပေါ့နော
်
digital banking တို့ digital money တို့ဒါတွေထွက်လာပါတယ်ဟိုနောက် fintech ပေါ့ fintech ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးကဘဏ်လုပ်ငန်းကိုလူတွေမသုံးကြဘူးလို့ပြောကြပါတယ်ဘဏ်လုပ်ငန်းသုံးတဲ့သူလူဦးရေက400ခန့်တော့900ခန့်တော့အောက်မှာပဲရှိနေရတယ်ဒီ digital banking တို့ digital fintech တက်လာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာဘဏ်တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်ရာခိုင်နှုန်းတွေ20 24 25ဆိုက်ရှိတယ်တက်လာပါတယ်နောက်တစ်ခုကdigital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app တွေအများကြီးပေါ်ပေါက်လာတယ် digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်အဲ့ဒီကကြတော့ဟိုခုနပြောခဲ့သလိုနေ့စဉ်ဘဝမှာပုံမှန်သုံးလာတာဖြစ်လာပါတယ
်ဆိုတော့ဒီ covid ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလဲနှိမ့်ကွေးသွားပါတယ်အားလုံးကလည်းစိုးရင်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီ covid ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျယ်ကျယ်သုံးခဲ့တဲ့Facebook internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဦးစော်နိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့
ဟုတ်က ပြောင်းလဲဒီအခုထင်ရှားတဲ့အပြောင်းလဲနှစ်ခုပေါ့တစ်ကတော့ကိုဗစ်ကဲဒုတိယတစ်ခုကတော့တက်ကနေအာနာသိမ့်လိုက်တာရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုထူးခြားထင်ရှားတဲ့အပြောင်းလဲတွေအများကြီးဖြစ်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာနာသိမ့်လိုက်တဲ့အတွက်ကြောင့်ကိုဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရပ်ဆိုင်တဲ့သူနောက်တစ်ခါအတက်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်။သို့တော်လည်းဒီအချိန်မှာnew normal ပေါ့နော်။ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေအမြန်ဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ
်။ရှေ့အလားလာမှာရောမြန်မာနိုင်ငံမှာ internet အသုံးပြုမှုကပို့ပြီးတော့တွင်ကြလာမလားဥစွန်နိုင်ဘလူမြတ်မြင်ပါတယ်လေရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ကြရှိပါတယ်လေ
အနာဂတ်ကဘယ်လဲဘာလဲဆိုတာကတကယ်တမ်းအဲ့ဒီကအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြဲအာရုံနေတဲ့သူတွေအများစုတွေ့ရပါတယ်ဥပမာကဒီနေ့ဆိုဘန်လုပ်ငန်းတွေပြိုပြဲဖြစ်နေတယ်စီးပွားရေးလုပ်ငန်းတွေခုနကပြောသလိုမျိုးပဲနှေးကွေးတယ်လေးလံနေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်နောက်ကနိုင်ငံရေးမှာလည်းအချက်တဲတွေဖြစ်နေတယ်။အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမကျတာမျိုးတွေ့ရပါတယ်။သို့တော့အနာဂတ်ကဘယ်မှာလဲအနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်တဲ့အချိန်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းအလဲဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2010ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီကပုံပြီးထပ်ပြောရရင် 2015 ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့အပြောင်းအလဲကိုဖန်တီးနိုင်စွမ်းရှိတော်သူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းအလဲကိုဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးရဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေအဲ့တော့အဲ့လူကြီးတွေကဘလို့ဒီနိုင်ငံရေးကိုပြန်ဖော်ဆောင်ကြမလဲဆိုတော့ပုံမူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲဟိုမှာနောက်တစ်နှစ်လားနောက်6လလားနောက်5နှစ်လားဆိုတော့ဒီနိုင်ငံရေးအပြောင်းလဲပြေဖို့ဆောင်နိုင်တဲ့အချိန်မှာကျွန်တော်တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆဖို့အချိန်ဖြစ်ပါတယ်အဲ့တော့ဒါပြန်ဆဆိုတော့လည်းကျွန်တော် zero ကနေပြန်ဆဖို့မဟုတ်ဘူးကျွန်တော် leapfrog တွားခဲ့ပြီးသွားပြီအဲ့2010ကနေ2015 2015နဲ့2020အတွင်းမှာကျွန်တော်တို့က internet user အသုံးပြုသူပေါင်းစုစုပေါင်းမြန်မာနိုင်ငံမှာ6သိန်းကနေ24သန်းကျော်ထိတွားခဲ့ပြီးသွားပြီနောက်ကပန်းနဲ့အမိရှင်ပေါင်းတန်းနိုင်တဲ့ကျွန်တော် digital platform တွေဖြစ်ခဲ့ပြီးသွားပြီအဲ့တော့ကျွန်တော်တို့ဒီအခြေအနေတွေကိုကျွန်တော်လိနိုင်ငံရဲ့အခုအချိန်မှာလိခဲတိတိဖြစ်နေတဲ့နိုင်ငံရဲ့အချက်အတီးကနေပြန်ဆနိုင်လာလဲ0စက္ကန့်နဲ့ဆမှာမဟုတ်ပါဘူးကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုံနိုင်မဲ့အခြေအနေကျွန်တော်မြင်ပါတယ်
မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍအစီအစဉ်ပါရှင်။အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါဗျ။အခုတော့မဆုမြတ်မွန်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ Olympic အားကစားပွဲတော်အစပြုခဲ့ရာ Greek နိုင်ငံကရှေးဟောင်းသမိုင်းဝင် Olympia မြို့ကိုလွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကရှိခဲ့တဲ့အတိုင်းMicrosoft ရဲ့ AI နည်းပညာနဲ့ပြန်လည်ပုံဖော်ထားတဲ့အကြောင်းကိုရှင်းပြထားပါတယ်။အပြက်အစည်းတွေသာကြံတော့တဲ့ Olympia မြို့ကရှေးဟောင်းသမိုင်းဝင်အဆောက်အုံတွေကို smartphone ပေါ်မှာအရင်ကရှိခဲ့တဲ့ပုံစံအတိုင်းမြင်ကြည့်နိုင်အောင်ဘယ်လိုလုပ်ထားသလဲဆိုတာ AP သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာကျွန်တော်ကိုပြောပြမှာပါရှင်။
မတူညီတဲ့ရင်ကျေးမှုတွေကြားမှာစူးစီးညီညွတ်မှုရှိပြီးတော့တဟဆာတကြကြနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တဲ့ဆိုတာအကောင်းဆုံးပြသနေတဲ့အသက်တည်တစ်ခုက Greek နိုင်ငံကရှေးဟောင်း Olympia မြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်က အိုလံပစ်ပွဲတော်တွေစတင်ပေါ်ပေါက်ခဲ့တဲ့ရှေးဟောင်းသမိုင်းဝင်အိုလံပီယာမျိုးလည်းဖြစ်ပါတယ်။နေရာဒေသယဉ်ကျေးမှုနဲ့အမြင်တွေမတူကြပေမဲ့နိုင်ငံတော်ဝန်က Greek လူမျိုးတွေ၄နှစ်တစ်ချိန်အိုလံပီယာမျိုးမှာဆုံကြပြီးတော့အိုလံပစ်အားကစားပွဲတော်ကိုကျင်းပခဲ့ကြတာပါ။အဲဒီလိုသမိုင်းအရရောယဉ်ကျေးမှုအမွေအနှစ်အရပါအရေးပါတဲ့အိုလံပီယာမျိုးကအဆောက်အဦတွေဟာနှစ်ပေါင်းထောင်ချီအကြာမှာတော့အပြက်အစီးအကျဉ်းအကျံတွေသာကျန်ရှိပါတော့တယ်။ဒါကြောင့် Greek နိုင်ငံရဲ့ယဉ်ကျေးမှုနဲ့အားကစားဝန်ကြီးဌာနက Microsoft အနည်းပညာကုမ္ပဏီကြီးနဲ့ပူးပေါင်းပြီးတော့ရှေးဟောင်းအိုလံပစ်မြို့တော်အိုလံပီယာကိုနည်းပညာနဲ့ပြန်လည်အသက်သွင်းထားပါတယ်။သမိုင်းဝင်အိုလံပီယာရှေးဟောင်းမြို့စီလာလည်ကြတဲ့ဧည့်သည်တွေအနေနဲ့ဒီမြို့တက်ဝင်လှုပ်ရှားခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကသမိုင်းအနုပညာနဲ့ဘိသုကလက်ရာတွေကိုလေ့လာနိုင်ကြမဲ့အပြင်ဖျက်ဆီးနေတဲ့အဆောက်အုံတွေကြားလျှောက်သွားပြီးတော့အိုလံပစ်အားကစားကွင်းကြီးအပါအဝင်သမိုင်းဝင်အထင်ကရအဆောက်အဦတွေကိုအရင်ခေတ်အရင်အချိန်ကရှိခဲ့တဲ့အတိုင်းစမတ်ဖုန်းတွေပေါ်ကနေသုံးဘက်မြင်မြင်ကြည့်နိုင်ကြမှာဖြစ်ပါတယ်။အိုလံပီယာမြို့ကိုလူကိုယ်တိုင်မလာနိုင်ကြသူတွေအနေနဲ့လည်းအွန်လိုင်းပေါ်ကနေ Augmented Reality နည်းပညာသုံးပြီးလေ့လာနိုင်အောင်ဖန်တီးပေးထားပါတယ်။ Common Grounds လို့နာမည်ပေးထားတဲ့ဖန်တီးမှုက Greek နိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တွေကို Augmented Reality နည်းပညာသုံး Mobile App ထဲကနေတဆင့်အနီးကပ်လေ့လာနိုင်ကြမယ်လို့ Greek နိုင်ငံဝန်ကြီးချုပ်ကပြောပါတယ်။
We partnered with the Microsoft using very advanced augmented reality tools to give the opportunity
ဒီလိုလာကြည့်တဲ့ ether တွေနေနဲ့လက်ရှိမြင်နေရတဲ့ရှေးအောင်လက်ရာတွေကိုအခြေခံပြီးသူတို့လက်ကင် smartphone တွေပေါ်ကနေတဆင့်လွန်ခဲ့တဲ့25ရာစုကရှိခဲ့တဲ့အခြေအနေကိုမြင်ရအောင်ကျွန်တော်တို့ Microsoft နဲ့ပူးပေါင်းပြီးလုပ်ထားပါတယ်။သိက္ခာရှိပြည့်တဲ့ augmented reality နည်းပညာသုံးပြီးရှေးဟောင်းသမိုင်းဝင်အဆောက်အဦ28ခုကို online ပေါ်မှာပြန်ပြီးဖန်တီးထားပါတယ်။အဲ့ဒီအဆောက်အဦတွေရဲ့နောက်ခံအကြောင်းတွေကဘာလဲဆိုတာသိနိုင်ကြားနိုင်အောင်လုပ်ပေးထားတာပါကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဘာနဲ့မှမတူတဲ့ပုံစံသစ်နဲ့လေ့လာနိုင်ကြမှာဖြစ်ပါတယ
်အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာနဲ့ဖန်တီးထားတဲ့အရာတွေနဲ့ပေါင်းစပ်ဖော်ပြနိုင်တဲ့ Augmented Reality နည်းပညာကြောင့်ဟိုးအရေအိုလံပီယာမြို့မှာရှိခဲ့တဲ့အဆောက်အဦပေါင်း28ခုရဲ့အတွင်းအပြင်ကိုလေ့လာနိုင်ကြမှာဖြစ်ပါတယ်ပြေးခုံပြေးပြိုင်ပွဲလန်ဒန်ပြေးပြိုင်ပွဲစတဲ့အိုလံပစ်ပြိုင်ပွဲတွေကျင်းပခဲ့တဲ့နေရာတွေအပြင်ကမ္ဘာရှေးဟောင်းအံပွဲခုနှစ်ခုထဲမှတစ်ခုပါတဲ့ဇူးစ်နတ်ဖရားရဲ့ဖရားကျောင်းအခုခေတ်အိုလံပစ်ပွဲတော်တွေအတွက်အိုလံပစ်မီးတောက်ကူးတဲ့အခမ်းအနားတွေကိုနောက်ခံထားကျင်းပတဲ့ဟေရာနတ်ဖရားမရဲ့ဖရားကျောင်း Greek ဘဘူးအနုပညာဘိသုကပညာရှင်ကြီး Fadius ရဲ့အလုပ်ယုံအိုလံပစ်အားကစားသမားတွေအထူးဧည့်သည်တော်တွေတဲခေါ်တဲ့အဆောက်အဦအိုလံပစ်ပွဲတော်ကာလဘာသာရေးအခမ်းအနားတွေကျင်းပတဲ့အဆောက်အဦစတဲ့အိုလံပစ်မြို့တော်တွေကသမိုင်းဝင်အဆောက်အဦတွေကို smartphone ပေါ်ကနေမြင်ကြည့်လေ့လာနိုင်ကြပါတယ် Microsoft နည်းပညာကုမ္ပဏီကြီးကရှေးဟောင်းသမိုင်းဝင်နေရာတွေကို 3D သုံးဖက်မြင်ရုပ်လုံးကျွ Digital ပုံတွေအဖြစ်ပြောင်းလဲဖန်တီးရမှာကျွမ်းကျင်တဲ့ Iconem ဆိုတဲ့နည်းပညာကုမ္ပဏီနဲ့ပေါင်းပြီးတော့ရှေးဟောင်း Olympia မြို့ရဲ့အခြေခံပုံစံတူတွေကိုဖန်တီးပါတယ်။မြေပြင်ကနေရောဝေဟင်ကနေပါရိုက်ကူးထားတဲ့ဓာတ်ပုံတွေကို Microsoft ရဲ့ဉာဏ်ရည်တု AI နည်းပညာနဲ့ရှေးဟောင်းအဆောက်အဦတွေကိုအတိအကျဆုံးအတူဆုံးဖြစ်အောင်ပြန်လဲဖန်တီးထားတာဖြစ်တယ်လို့Greek နိုင်ငံဆိုင်ရာ Microsoft Company Trade Manager ကရှင်းပြပါတယ
် We have taken photos from drones and third cameras and we have used the Microsoft AI technology to get
waiting drone ရင်ဒီကင်မရာတွေတုံးပြီးကျွန်တော်တို့ဓာတ်ပုံတွေရယူပါတယ်တိတ်နဲ့ခြေတဲ့ဓာတ်ပုံတွေကို Microsoft ရဲ့ AI ဉာဏ်ရည်တုနည်းပညာတုံးပြီးလက်ရှိအတိုင်းတွေ့မြင်ရတဲ့သမိုင်းဝင်စာအုပ်ရဲ့အောက်ခြေမျက်နှာပြင်ကိုအရင်ဖန်တီးပါတယ်အဲဒီနောက်မှာရှေးဟောင်းသုတေသနပညာရှင်တွေရဲ့အကြံပြုချက်တွေကိုကျွန်တော်တို့နီးပညာနဲ့ပေါင်းစပ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကဒီအဆောက်အဦဘယ်လိုပုံရှိခဲ့မလဲဆိုတာကိုအနည်းစပ်ဆုံးတူအောင်ဖန်တီးတာဖြစ်ပါတယ
်ဧသည်မျိုးတော်မှာ Microsoft Company ရဲ့ Data Center ကြီး3ခုဆောက်လုပ်ခွင့်အတွက် Greek အစိုးရနဲ့သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မှာ Olympia မြို့ဟောင်းကို Digital နီးနဲ့ပြန်လည်အသက်သွင်းနိုင်အောင်လို့ Microsoft Company ကတနည်းခွဲကျော်ဆောင်ရွက်ခဲ့တာဖြစ်ပါတယ်ဧည့်သည်မျိုးတော်က Olympic ပြလိုက်မှာဆိုရင်လဲ Microsoft Company ဖန်တီးထားတဲ့ HoloLens ကောင်းဆောင်မျက်မှန်တက်ပြီးတော့ Olympia မျိုးတော်တွေကအဆောက်အဦတွေကိုသွားကြည့်နိုင်ကြပါတယ်။မြင်တွေ့နေရတဲ့ပုံတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းမျက်စိရှိကမျက်မှန်မျက်နှာပြင်ပေါ်မှာဖော်ပြပေးနေပါတယ်။ HoloLens တက်ထားသူတွေအနေနဲ့ BC 430လောက်ကရှိခဲ့တဲ့ Zeus တပ်ဖရားရဲ့ဖရားကြောင်းကြီးတဲ့ကိုကိုယ်တိုင်ရောက်သွားပြီးတော့ပလင်ပေါ်မှာထိုင်နေတဲ့ AR Zeus တပ်ဖရားရုပ်ထုကြီးကိုအနီးကပ်မြင်ရမှာဖြစ်ပါတယ်။သူရဲ့ဥကောင်းမှဆောင်းထားတဲ့တန်လွင်ခက်ပုံစံမျိုးတန်လွင်ခက်တရဖူကိုအဲ့ဒီအချိန်တုန်းကအိုလံပစ်အကစားပွဲတွေမှာအနိုင်ရသူတွေကိုစုချတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကဘာရီရှိခဲ့တဲ့ ဘလို့နေထိုင်ခဲ့ကြရဲဆိုတာကိုသိနိုင်အောင်လို့အချိန်တွေကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ဤပညာနဲ့ပြန်လည်အသက်သွင်းပေးထားတဲ့အတွက်လူတိုင်းလွယ်လွယ်ကူကူလေ့လာနိုင်ကြပြီဖြစ်ပါတယ်။ရှေးနှစ်ပေါင်း2000ကျော်ကလူမှုအတိုင်းအဝိုင်းတွေဘလို့ရှင်သန်နေထိုင်ခဲ့ကြသလဲဘလို့စူးစီးခဲ့ကြသလဲအိုလံပစ်အားကစားပွဲတော်တွေကိုဘလို့ပြင်ဆင်ဆင်နွှဲခဲ့ကြသလဲလူသားတွေရဲ့အစွမ်းအစဘလို့ရှိခဲ့တယ်လဲဆိုတာကိုလေ့လာပုံဖော်တဲ့နေရာမှာ digital ဤပညာအစွမ်းကြောင့်ပို့ပြီးတော့ထဲထဲဝင်ဝင်မြင်နိုင်သိနိုင်လာနေပြီဖြစ်ပါတယ်
။ Nomiso Bori kia la pedia tu cosmo kia li anthropis olo to cosmo.
ကဘာမှာရှိတယ်ကျွန်တော်တို့လူကလေးတွေမှာကကဘာလုံးက Olympia ရှေးဟောင်းမြို့ကိုလာမလည်နိုင်ကြတဲ့သူတွေအနေနဲ့တမိုင်းဝင်အဆောက်အဦတွေကိုဒီနီးနဲ့လေ့လာနိုင်ကြမယ်လို့ထင်ပါတယ်။သူတို့အနေနဲ့တိတ်ကိုထူးခြားတဲ့အတွေ့အကြုံတွေရနိုင်ကြလိမ့်မယ်လို့ထင်ပါတယ်
။ဟိုးရှေးနှစ်ပေါင်းများစွာတည်းကရှိခဲ့တဲ့တမိုင်းနဲ့ယဉ်ကျေးမှုအမွေအနှစ်လေ့လာစရာတွေကို digital နီးနဲ့ထိမ့်သိမ်းထားတဲ့အတွက်သမိုင်းအထောက်အထားတွေပျောက်ပြက်မသွားအောင်အထောက်အကူဖြစ်တဲ့အပြင်နောက်မျိုးဆက်သစ်တွေလေ့လာနိုင်ဖို့အတွက်လည်းအလွယ်တကူလက်ဆင့်ကမ်းပေးနိုင်မှာဖြစ်ပါတယ်။ Greek နိုင်ငံကိုကိုယ်တိုင်သွားပြီးမလေ့လာနိုင်သူတွေအနေနဲ့ကတော့ Microsoft Company ကဖန်တီးထားတဲ့ In Culture ဆိုတဲ့ website စာမျက်နှာပေါ်မှာသွားရောက်လေ့လာနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပ
ါ။မဆုမြတ်မပတ်စင်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရှင်။တခါလူမှုမိတ်ဆွေ24နာရီရုပ်သံအစီအစဉ်တင်ဆက်နေတာကိုလည်းအသိပေးကြပါရစေ။နေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုကို VOA American အတန်နဲ့လွတ်လပ်တဲ့အာရှအတန် RFA တို့ပူးပေါင်းတင်ဆက်နေပါရစေ။မြန်မာအရှိတောင်အာရှနဲ့ကဘာတလွားကနောက်ဆုံးရသတင်းမှန်တွေကိုပြောပြပေးနေတာဖြစ်ပါရှင်။အခုတော့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။American သမ္မတဟောင်းဒေါ်နယ်ထရန့်က Truth Social ဆိုတဲ့လူမှုကွန်ရက်စာမျက်နှာတစ်ခုအများအသုံးပြုဖို့မိတ်ဆက်လိုက်တဲ့အကြောင်းလန်ဒန်မြို့တော်ကနာမည်ကျော် Reggae ဂီတအဆိုတော်ကြီး Bob Marley ဘဝအမှတ်တရပြခန်းစတာတွေကိုတတ်တန့်ရောင်သတင်းလွှာအစီအစဉ်မှာမအေးတနာကျော်ကတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်က Truth Social ဆိုတဲ့လူမှုကွန်ရက်စာမျက်နှာတစ်ခုဖေဖော်ဝါရီ20ရက်နေ့ကပဲစပြီးတော့မိတ်ဆက်လိုက်ပါတယ်သမရဟောင်းဒေါ်နယ်ထရမ့်ကမနစ်ကလူမှုကွန်ရက်စာမျက်နှာတော်တော်များများမှာပိတ်ပင်ခံခဲ့ရလို့အခုတော့ကိုယ်ပိုင်စာမျက်နှာနဲ့လူမှုကွန်ရက်ပေါ်ပြန်ပြီးရောက်လာနိုင်တဲ့အခြေအနေဖြစ်သွားပါတယ်။သူ့ရဲ့ဒီ Truth Social လူမှုကွန်ရက်စာမျက်နှာကို Apple Application Store မှာဒေါင်းလုဒ်ရယူနိုင်ပါတယ်။ဖေဖော်ဝါရီ20ရက်နေ့တနင်္ဂနွေနေ့ည12နာရီအချိန်မှာစဖြန့်ချိတာဖြစ်လို့ကြိုတင်မှာယူထားတဲ့သူတွေတော့ညာ7နာရီထိုးရတယ်သူရဲ့ဖုန်းပေါ်ကိုအလိုလိုရောက်လာတာဖြစ်ပါတယ်တချို့ကတော့အေးစာမျက်နှာအကောင့်ရအောင်လို့မှတ်ပုံတင်လို့မရပဲနဲ့ရယူသုံးဆွဲသူများလို့နဲ့အတွက်ကြောင့်မလို့တင့်ကိုစောင့်ဆိုင်းစီရင်နေထဲထားပါသည်ဆိုတဲ့အကြောင်းပြန်ကြားချက်ကိုပဲရတယ်လို့ပြောပါတယ်ဒီလိုမျိုးအများကိုမဖြန့်ချိခင်မှာတော့ဖိတ်ထားသူများတည်တဲ့အစီအစဉ်နဲ့အစမ်းသုံးွေပြူထားတာတွေရှိခဲ့တယ်လို့ရိုက်တာသတင်းမှာရင်ကဖော်ပြထားတာရှိပါတယ်သမရထရမ့်မှာ Twitter FacebookGoogle နဲ့ YouTube စာမျက်နှာတို့မှာအသုံးပြုခွင့်ပိတ်ခံထားရတာဖြစ်ပါလေရှင်။ American ပြည်အောင်စုမှာ reality ရုပ်သံအစီအစဉ်နဲ့နာမည်ကျော်တဲ့ Kardashian ညီမတွေအခုတော့ Hulu Internet ရုပ်သံလိုင်းမှာ reality ရုပ်သံအစီအစဉ်တင်ရုပ်သံဖန်သားဖို့ကိုပြန်ပြီးရောက်လာတော့မှာဖြစ်ပါလေ။ E exclamation ဖြော်ပြရင်ရုပ်သံလိုင်းမှာရာသီ20သာသူတို့အစီအစဉ်ပြသပြီးတဲ့နောက်သူမိသားစု Keeping Up With The Kardashian ရုပ်သံ series နဲ့အထူးကြော်ကြားသွားခဲ့တာကြောင့်အခုအစီအစဉ်အစ်ပြတော့မှာကိုလည်းသူရဲ့ပရိသတ်တွေဝမ်းပန်းတသာရှိနေကြပါတယ်။အခုအစီအစဉ်ကိုတော့ All The Walls Will Be Shattered လို့နာမည်ပေးထားပြီးတော့နာမည်သိကြည့်တဲ့သူရဲ့မိသားစုဟာတာမန်လူတွေလိုပဲနောက်ွယ်ကမိသားစုပေါ်ကဘလို့ရှိနေလဲဆိုတာကိုရိုက်ပြထားတယ်လို့သိရပါတယ်။ April 14ရက်နေ့မှာအဲ့ဒီအစီအစဉ်စတင်မှာဖြစ်ပြီးတော့သတင်းပတ်စင်ကြတာပြီးနေ့တိုင်းမှာအစီအစဉ်တစ်ခုပြသမှာဖြစ်ပါတယ်။ကွယ်လွန်သွားတာကြာပြီဖြစ်တဲ့နာမည်ကျော် Reggae အဆိုတော်ကြီး Bob Marley ရဲ့ဘဝဇာတ်ကြောင်ပြကန်းတစ်ခုကိုလန်ဒန်မြို့တော်မှာဖွင့်လှစ်ထားပါတယ်။ One Love Experience လို့နာမည်ပေးထားပြီးတော့လန်ဒန်မြို့တော်ကဆာချီအမှုပညာပြကန်းမှာသတင်းစေဘပြသထားမှာဖြစ်ပါတယ်။ အပြကဲမှာပေါ့မာလီနဲ့ပတ်သက်တဲ့အမှတ်တရပစ္စည်းတွေဓာတ်ပုံတွေနောက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ပစ္စည်းလေးတွေကိုတွေ့ရမှာပါသူ့ရဲ့လက်ရည်နဲ့သင်းစားသား Tender Light Down Low ဆိုတဲ့သင်းရဲ့သင်းစားသားဖြစ်ပါတယ်အဲ့လေရေးမှုနဲ့တချင်းစားတာကအစား1980ပြည်လွန်နှစ်တွေမှာဘောမာလီစီးခဲ့တဲ့ဖက်နယ်တွေအဆုံးပါဝင်ပါတယ်1945ခုနှစ်ကဂျမေကာကျွန်း9 miles ဆိုတဲ့မြို့လေးမှာမွေးဖွားခဲ့တဲ့ဘောမာလီဟာ No Woman No Cry တချင်းနောက်ပြီးတော့ One Love ဆိုတဲ့တချင်းတို့နဲ့ကဘာကျော်လူကြိုက်များခဲ့တာပါသူကအသက်36နှစ်အရွယ်မှာအရေးပြားကင်ဆာတစ်မျိုးနဲ့ကွယ်လွန်ခဲ့ပါတယ်အဲ့ပြာကန်းကိုဖြစ်မြအောင်လို့သူ့ရဲ့သမီးဖြစ်သူစတီလာကဝိုင်းဝန်းလှုပ်ဆောင်ခဲ့ပြီးတော့ဘောမာလီဝါသနာပါတဲ့အားကစားနဲ့ပတ်သက်ပြီးတော့တေချာအခန့်တခန့်ထည့်ပြီးတော့ပြထားပါတယ်
Really beautiful pictures of daddy playing football
ဖီဘောလုံးကန်နေတဲ့ပုံတွေကသိတ်ကိုလှပါရင်လို့သမီးဖြစ်သူပြောသွားတာပါဘောမာလီ One Love Experience ပြာကန်းကို February 2ရက်နေ့မှာစတင်ပြသခဲ့ပြီးတော့ April 18ရက်နေ့ထိပြသထားမှာဖြစ်ပါတယ်လန်ဒန်မြို့တော်ကပြကန်ပိတ်ပြီးသွားရင်တော့တခြားမြို့တွေမှာလည်းလိုက်ပြီးတော့ပြအောင်မှာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲအေးတနာကျော်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံတင်းငူနေနေ့အစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့အင်္ဂါနေ့နဲ့ခင်သတင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တို့ရဲ့ဘယ်လာရုစ်နယ်စပ်မှာတနင်္လာနေ့ကကနဦးဆွေးနွေးပွဲအတွင်းအပြစ်ခတ်တွေချက်ချင်းရပ်ပြီးရုရှားတပ်တွေပြန်ပြီးရုတ်သိမ်းဖို့အတွက်ယူကရိန်းဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာငြိမ်းချမ်းရေးဆွေးနွေးပွဲကိုဒုတိယကြိမ်ထပ်ပြီးပြုလုပ်မှာဖြစ်ကြောင်းနှစ်နိုင်ငံအစိုးရတွေကပြောပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာ9ရက်ရှိလာပြီဖြစ်ပေမဲ့ယူကရိန်းမျိုးကြီးတစ်မျိုးကိုမှရုရှားကမသိမ်းနိုင်သေးပါဘူးယူကရိန်းကနေရုရှားတပ်တွေပြန်ပြီးဆုတ်ခွာဖို့နဲ့ရန်လိုကျူးကျော်တဲ့ရုရှားကိုအထီးကျန်အောင်လုပ်ဖို့အတွက်ဒီသတင်းပတ်ထဲမဲခွဲဆုံးဖြတ်မှုမလုပ်ခင်မှာတနင်္လာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်193နိုင်ငံဟာယူကရိန်းအရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့အစည်းအဝေးကနေရုရှားကဗီဒိုအာဏာသုံးပြီးပယ်ချခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းနဲ့အလားတူတဲ့မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။EU ဥရောပသမဂ္ဂမှာယူကရိန်းပါဝင်ဖို့အတွက်တရားဝင်ပန်ကြားချက်ကိုတနင်္လာနေ့မှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလက်မှတ်ရေးထိုးလိုက်ပြီး EU အနေနဲ့ယူကရိန်းကိုအဖွဲ့ဝင်ဖြစ်ချက်ချင်းလက်ခံဖို့လည်းပန်ကြားလိုက်ပါတယ်။ NLD အစိုးရလက်ထက်သတိတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုစစ်ကောင်စီကအာဂရီလိုက်စားမှုတိုက်ဖျက်ရေးပုံမှန်55နဲ့အမှု9မှုဆွဲဆိုထားရမှာတနင်္လာနေ့မှာတော့တမှုကို3နှစ်နဲ့စုစုပေါင်းထောင်ဒဏ်22နှစ်ချမှတ်လိုက်ပါတယ်အခုလိုပြစ်မှုစင်ရင်သာခံခဲ့ရပေမဲ့တက်တဲ့အခိုင်အလုံးတင်ပြနိုင်တာမရှိဘူးလို့တရားရုံးနဲ့နှိဆက်သူတူက VOA ကိုပြောပါတယ
်ဒေါက်ခင်မျိုးသက်ပါရှင်တင်းချင်းချုပ်ကိုပြောပြသွားတာပါအင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မအတန်ဖန်းအင်ဂျင်နီယာကတော့ထိုနီဘူလော့ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ဒဲရစ်စမစ်ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နီယာThank you.
This program has come to you from the Voice of America, Washington.